မြန်မာနိုင်ငံကလူခွေအခြေအနေတွေအပေါ်စိုးရိမ်ကြောင်းဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူခွေကောင်စီကမဲခွဲအတည်ပြုလိုက်ပါတယ်။တိုင်းရင်းသားဒေသတွေမှာလူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေစေဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်တာဝန်ကိုလည်းဆက်လက်တည်တံ့တိုးဖို့မနေ့တုန်းကပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီမှဆုံးဖြတ်ချက်ချလိုက်တာပါ။အပြည့်အစုံကိုတော့ကိုအောင်လူဦးကပြောပြပေးပါရှင်။
ဒီကန်ကချင်းနဲ့ရှမ်းပြည်နယ်ပြောင်းတိုင်းရင်းသားဒေသတွေမှာလိမ်မိုင်းဆိုင်ရာနိုင်ငံမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေစစ်စစ်ဝါဝါကျူးလွန်နေတဲ့ပေါ်အလွန်မင်းစိုးရင်ရောဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲကန့်ကွက်မဲ3မဲနဲ့အတည်ပြုလိုက်တာပါနိုင်ငံခုနှစ်နိုင်ငံကမဲမပြေတဲ့နေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာတော့လူခွေရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲထင်ထားတဲ့မြန်မာလူမျိုးတပ်ဖွဲ့ရဲ့လွှတ်ရက်တွေကိုချက်ချင်းရဆိုင်မှုလည်းတိုက်တွန်းထားတာပါမြန်မာနိုင်ငံကလူခွေရေးချိန်နေနဲ့ပတ်သက်လို့နိုင်ငံတကာတန်ဝန်ရဲ့စိုးရိမ်မှုတွေကိုတော့ဥရောပသမ္မတ EU ကစားရိုမေးနီးယားနိုင်ငံရဲ့ကုသမဂ္ဂဆိုင်ရာသမ္မတကြီးဆတရီယန်ကော့စတင်ဗီတာကဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာအလေးထားပြောဆိုသွားပါတယ်
။ The adoption of this resolution by consensus will send a strong signal of support by the Council not just in respect of the transition underway in Myanmar but
ဥပဒေနာကိုအများသနာနဲ့ချမှတ်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတည်ထောင်မှုရရှိဖို့အတွက်တောင်မှာနိုင်ငံတော်တိုင်းပေါ်ကြားမှာဆွေးနွေးရတဲ့အခုဖြစ်ရှိနေတဲ့ဖြစ်တဲ့ဝန်ကြီးရေးအပါအဝင်လူခွင့်ရေးချိုးဖောက်ခံရသူတွေကိုပါအခိုင်အမာအပြည့်ထောက်ခံတဲ့သတင်းစကားပါရရောက်ပါတယ်
။ဒီခေတ်ဒီနယ်ကပြည်ထောင်စုကြောင့်ပိနေချီဝန်ကြီးရေးဖွပြေးကုလွန်မီကြတဲ့ဘင်္ဂလားဒေ့ရှ်တင်နယ်ကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်နေရပြန်နေရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောကြားကြတာပါ။ဝန်ကြီးဆွေးနွေးမှုကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေးနွေးကတော့ဆုံးဖြတ်ချက်ရတဲ့ဖက်သက်ဆန်ပြီးရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေရဆိုပြီးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကတုံ့ပြန်နေပါတယ
်။ The adoption of yet another intention selectively targeted politically motivated resolution will not help Myanmar.
ဒီသားရွေးချယ်တဲ့ဒုလိုကောက်ချက်ဆိုပြီးနိုင်ငံရေးရွေးချယ်တဲ့ပါဝင်နေတဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်အထောက်အကူရှိနေတဲ့မော်ဒယ်အကြောင်းနဲ့စစ်မှန်တဲ့ဆန္ဒရှိမှဆိုရင်ဥရောပသမဂ္ဂနဲ့ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲတင်သွင်းခဲ့ကြတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဒီမိုကရေစီအသင်ကူပြောင်းရေးလုပ်ငန်းစဉ်တွေမှာအပြည့်အစုံဆောင်တဲ့ခန့်ကဏ္ဍတွေကနေပါဝင်နိုင်ရတဲ့အကြောင်းမြန်မာသမ္မတကြီးဦးကျော်မိုးထွန်းပြောဆိုသွားတာပါနိုင်ငံတကာနိုင်ငံပေါ်တရားဆုံးဖြတ်ချက်ချမှတ်တာကိုလည်းမူရလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံကလက်မခံတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်လိုက်နာမှာမဟုတ်ကြောင်းလည်းပြောဆိုသွားကြတာပါဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တဲ့တရားနိုင်ငံကကုလသမဂ္ဂဆိုင်ရာကိုယ်စားဂျန်ဒူဝန်ကလည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ပေါ်ထောက်ခံပြောဆိုသွားပါတယ
်国际社会应当尊重缅甸主权全面公正客观的看待缅甸人权进步
မနက်ရဲအကျိုးစားအနာပိုင်ဆိုင်မှုကိုနိုင်ငံသားတိုင်းဝန်ကလေးစားဖို့လိုအပ်တယ်လို့လူခွေတိုးတက်မှုအခြေအနေတွေကိုလည်းပပေါင်းလုံးကနေထပ်သွင်းသုံးသပ်ပြပါတယ်။ဇာမသာခက်ခဲတွေနဲ့စိန်ခေါ်မှုတွေကိုလည်းနားလည်သဘောပေါက်နိုင်မှာဖြစ်ပါတယ်။လူခွေကောင်စီအနေနဲ့မနက်နိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးအတွက်ကြိုးပမ်းမှုတွေကိုအာရုံစိုက်ပြီးအချိန်မြင့်နိုင်အောင်အားပေးတက်ပါတယ်။
လူခွေကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AUG တိုက်ပွဲတွေကြောင့်အရသာတွေထိခိုက်ဒဏ်ရာမှုတွေဟိုးရီဆုတ်ခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအရကုလသမဂ္ဂရဲ့လူခွေထုတ်ကိုယ်ရေးတာဝန်ကိုဆက်လက်တည်တံ့ဖို့လည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆွေရကဝန်ကုန်မပေးဘဲတားမြစ်ထားတဲ့ကုလသမဂ္ဂလူခွေထုတ်ကိုယ်ရေးရန်ကြီးလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ။အချိန်နဲ့မှာပဲအခြေတင်ဖြစ်စီရ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းပြီးကြိုးပမ်းနေတာပြည်ပခတ်တွေအတွင်းလိမ်မိုင်းဆိုင်ရာအနှံ့ချစ်စော်ကားမှုတွေနဲ့ပတ်သက်လို့မြန်မာစုအနေနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်ကြိုးပမ်းနေရတယ်ကိုတိုးတက်ဖြစ်ထုံးမှုတချို့ဖြစ်နေလေဆုံးဖြတ်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ